นะโมตัตตะภะคะวะโตอะระหะโตสัมมาสัมพุทธัสสะนะโมตัตตะภะคะวะโตอะระหะโตสัมมาสัมพุทธัสสะนะโมตัตตะภะคะวะโตอะระหะโตสัมมาสัมพุทธัสสะอรหัตโตตถัง900จิริตารุณะกินเวตัสสินโนมุยิมะกังสุตยาตุไสเวยา၌ปิจุโลมะมุยอโรมะมุไสตโตมะวิกันหิโรมะมุเตชิธรรมานะลุตมมุนุโรหิภูสาทุโกขันยุรามุไรปาวิทาโรธรรมาตัมพุทธัสสะติสา4บาเนตยาเนอะลังสงฆาติยาโรเมตตุเตยามะกุเตยามุญญะเมตติโสรไรตะอธินิติติเมนะมุนัยมาวิทาโรตัตตะภะคะวะโตทุบุงนะอนันตะยันโตอนันตะตะกุโรอนันตะนิภิกขุนะมุโลยัสสะพะยาอานะโมโยติเมนุมัญญะจุติสิกุจินทิอาจิโพเอตุสิริเมติทิฏฐะวาสีคงเต
นะครับดาลุทายะเนาะเรียนมาแล้วเนาะคุณผู้ชมปิฏฐา4เจตตะไรเนี่ยปีบงดาวตะยะดินิพพานเนี่ยตัดตะตุผู้ศีลเมียอริยาอุปัตติဒီအရိယပတ္တိဆိုရက်ပု္ပ္ပာရှိခဲ့ဘူးလေတဲ့ဒါဥစ္စေတိုင်းရေးတဲ့ယဟန္တာနဲ့ပုဂ္ဂိုလ်လူများတောက်ထဲမှာဘုရားဖတ်ကြားရတယ်နော်ဒီပဇံခေတ္တတဲ့ရှင်းပရိုက်မူမှာပါတဲ့နာဂုံကြီးနာဂုံကြီးယဟန္တာပါခဏအရိယပု္ပ္ပာတိဆိုရက်ပု္ပ္ပာကိုအမိဒီရှိခဲ့ဘူးလေတဲ့နာဂုံကအဲ့ဒီပု္ပ္ပာကိုရတော့နာဂုံကြီးကိုမေးပါတယ်အမောင်သောတာကအမောင်ဒီဧကံနိဗ္ဗာန်ကိုမြည်၏ဆိုတော့တဘာသောအရာလာကိုမြည်၏တဘာသောအရာလာကိုစားပါလိမ့်တော့ဒါတခုမေးကုန်နော်သောတာကဆိုတာဒီနိဗ္ဗာန်ကိုလည်းမြည်နေလို့ဆိုတာနော်တခါနှစ်ပါးမှထရင်နှစ်ပါးမှကြံနိုင်ပါလိမ့်တော့သုံးပါးမှလို့ရင်သုံးပါးကိုတခါကြီးမြတ်မပြုနိုင်ပါ၏တော့၄ပါးလုံးကိုတခါလိုက်ပြီ၄ပါးမှပြုပါ၏တော့ဤတို့၄နဲ့ပု္ပ္ပာကျုပ်ကိုရက်ဝဲကျင်ထားတရမြားကျုပ်တို့တိုင်းခြားတိတိရှင်နိုင်နေမူဒီတထအယောင်ဖက်ပြီဘဝတားကိုတောင်းနေဘူးပြည်သူတယောက်ဖြစ်ပြီလောက်ရေထက်အောင်ရက်ခွင်းတွေ့ကြံခြင်းမူပဲရင်ကြည်ကြီးကြမ်းစီလို့ဆိုထားတယ်။ဒါကုန်ကြီးကကြမ်းစီပါလေ။တဘာသောအရာတော်ကိုမြည်၍တဘာသောအရာတော်ကိုစားရပါတော့ဟူပါ၌။ဒီပါမြင်တော်သူသည်ဒီမုတ်တိအဲတိခပုဂ္ဂိုလ်မှာဓမ္မရတာအတိခပုဂ္ဂိုလ်မှာသုမုတ်တိရတာကိုခံစားမိငါရှင်စားမိငါရှင်လို့ဖြစ်နော်။ဣခဆိုတာကကျင့်ခြင်းသတ္တရံဒီအရဟတမတိယူရပါတယ်အတ္တခယဟန္တာအရတကူယူရပါတယ်နောက်နှစ်ပါးမှထား၍နှစ်ပါးမှကျန်နိုင်ပါလောကုရား၌နိမိတ်တာသောတာမှထား၍သင်္ကတာရမဏသမုဒိတ္တဆာရဏရမဏမှပြန်နေငါရှင်လို့ဒါနမနိအဖြစ်နော်ဒါလည်းခုလိုဒီနေ့ကပါသွားတယ်နော်နောက်သုံးပါးမှလို့ရင်သုံးပါးကိုတခါဒီမျက်မှောက်ပြုနိုင်ပါပြီနော်ကာလသုံးပါးမှလို့ရတယ်ဖြင့်ဒ ิเลสานิพพานขันธานิพพานอัตตกะนิพพานตะคาเรเน่มาปิวะเน่ลุโซทาถ้า4บาลงตะคาเรปิยิ4บามาลุบไปโลกุญาณไหนทุกขติสสาปัญญาติปริญญากิสสะสมุทัยติสสาโอเกยิปหาดาบากิสสะนิโรธะเน่มาปิยิปิสิกาดาบากิสสะအင်္ဂါတစ္ဆာပွားရင်ဘာဝိဒါကိစ္စလို့ဒီပဲဆိုင်ပွား၄ပါးကိစ္စကိုတခါလေးပြောမြင်ငါရှင်တဲ့ပြေပါမြင်လို့ရှင်မှာတခါလေးပြပါမယ်တဲ့ပြီးရင်ယုံနာဒုက္ခဒုက္ခမှာလွတ်ရမြင်ငါရှင်လို့ရှင်ရခဲ့နော်ပြီးတော့ပြောလို့ရင်းကတော့ခရီးရှင်ရဲ့ဒါရဏမှာနိဗ္ဗာန်မြင်တယ်ဆိုတာမှာဘယံဗရာဝူဝါဒဆရာဟောထားတာမဟုတ်ဘူးတိတိကျကျဒါရဏဟောထားတာဖြစ်တယ်တော့ပါရနော်အဲ့ဒါမြင်နေဆိုရင်ဒီချက်တွေဒီချက်တွေကအကုန်လုံးကကြိုက်ကြအောင်ကြည့်တတ်ရမယ်။ဒီလိုဆိုမှလာနိဗ္ဗာန်တကယ်မြင်တာလို့ဥဒ္ဒံကုန်လည်းပဲအဖြေရှာလိုက်ရမယ်။တော့ပေါ့လား။တရားမှန်နော်။တရားဒါရဏမှာတရားဘာကစိတ်နဲ့ကံတွေကိုဟောထားတာမဟုတ်ဘူးနော်။မြင်နေဆိုရင်ဒီချက်တွေကြိုက်ကြရမယ်။ကြည့်ကြရှိရမယ်။တော့ပေါ့လား။သာတိကျမ်းဂန်နဲ့အညီရှိနေရမယ်လို့မှတ်ပါနော်။ဒါတော့ဒီအခုပြတဲ့အပိုင်းကတိပဲဆိုင်ပွား၄ဘက်ကိစ္စတစ်ခါလေနေရမြင်တဲ့ခါမှာပါဘူးပြောအောင်နော်အောက်ထည့်ဆုံးဝိပဿနာ net ဆိုရင်တော့နေရမြင်တယ်ဉာဏ်မှာနော် net ဆိုတဲ့သဘောတရားကကိလေသာတက်လိုက်တော့နေရမြင်ကိုမြင်ရလောကီမဲ့လည်းနေရမြင်ရတာပဲနော်လောကီမဲ့ဆိုတဲ့ဒီချက်ဒီကိုထောက်ပြနိုင်ရမှာပဲဟောပါရဲ့လားလောကုတ္တရမဲ့ဆိုတဲ့ဒီချက်ကိုထောက်ပြနိုင်ရမှာပဲအဲဒါကိုကြည့်လို့ရရမှာနော်တန်ကနေညီရမယ်လို့မှတ်ဟုတ်ပါတယ်နော်ဒါကိုရှင်းပြအောင်နော်ရှင်းရရအောင်ပြောအားဒီနေရာမှာဘုန်းကြီးတို့ဒုက္ခတစ္ဆာတိုင်းခြားဒီပြဉ္ညာကိစ္စဆိုတာကပါနေတယ်ဒီတော့ကဒုက္ခတစ္ဆာဆိုတာလည်းပဲဘုန်းကြီးတို့တရားမှကြည့်လိုက်တော့အရှုခံတရားဖြစ်နေတယ်ဒီမှာဒီတရားတော့အရှုခံတရားနော်ဘယ်ကင်းပေါ်လဲမြင်တဲ့အခါမှာအာယုံဓာရတိုက်ချိန်မှာပေါ်တဲ့ခန္ဓာ၅ပါးတိလဝအရှုခံတရားဒါဒုက္ခတစ္ဆာခေါ်တယ်နော်ပြတ်တစ္ဆာလေးပါးတရားကိုစဟောတော့ဘုရားရှင်ကဣဇရာတော်မှာသူရပြင်သောဉာဏ်ကိုဟောတာအလုံးကြားဘူးလေနော်အဲနေ့ထက်ကတော့အများကြီးပါဒီမှာလည်းအများကြီးပါရဲ့တရားဝဲဆုံးတာနဲ့ကိုယ်နဲ့ညမတိရတရားကိုမြင်သွားတယ်ပူးဆုံးမြင်တယ်နော်အဲဒီမှာဆက်ရှိကလေးပြပြတယ်အဘုရားရှင်ကြီးရုပ်တုရှင်ရဲ့ကဘာတွင်ကာလပတ်လုံးဒီတရားကိုဟောကြတယ်လို့တာရင်ဖြစ်လာကြတာပထမဦးဆုံးဘုရားဖြစ်တဲ့အချိန်မှာပထမဆုံးတရားပွဲဒီပွဲမှာဟောဟောခြင်းသူ့ဒီဝိဒိယကတရားမြင်သွားတယ်ဆိုရင်တရားဘယ်လောက်ဝမ်းတောင်မလဲမှန်းသိတော့မှန်ပါ့လားဟောဒီတရားဝဲတွေကြားတဲ့အခါသူ့ဒီတရားနာတဲ့ယောဂီတွေသဘောပေါက်တယ်ဆိုရင်ပြီးပြီးဖြစ်လာတယ်နော်ယောဂီကြတော့အစမတန်နော်ခင်ဗျားကြီးပြီးပြီးတော့ဟောတဲ့တရားဆိုတော့စကြရင်ဒီရောက်မှာဘယ်လောက်ဝမ်းတောင်မလဲစဉ်းစားပေါ့အဲ့တော့ဝန္တာရဲ့ပီတိအာဓမ္မပီတိခေါ်တယ်နော်။အများကောင်းတဲ့ပီတိသာ။နှလုံးအိမ်ကပြည့်စုံပြီးသွားတယ်။နှုတ်ကပါ။ဖွင့်ရတယ်။ဥဒန်းခေါ်ရင်။အင်ညာတိဝဒဘောကုန်တယ်ညော။အင်ညာတိဝဒဘောကုန်တယ်ညော။လို့နှခါတော့ဥဒန်းကြည့်တယ်။ဘုရားအတန်တော်ကကြားတယ်လို့ကအထက်ဖွင့်အကုန်ကြားရတယ်နော်။ဘောချင်းလူကုန်တယ်ညော၊ကုန်တယ်ညာတိဝဒဧကံစင်စစ်အင်ညာတိဘုရားမြင်သွားပြီ။ဘောချင်းတို့ကုဏ္ဏေကုဏ္ဏညာတိဗဒဧကံစင်ကြီးအိညာတိတရားမြင်သွားပြီလို့ဘုရားဟာတခွန်းစိတ်ဥဒန်းကျူတယ်အားလုံးလက်မြင်ပါရကုဏ္ဏညာကြီးကိုအိညာတိကုဏ္ဏညာလို့ပဲခေါ်ကြတော့နည်းနည်းပြောင်းသွားတယ်နော်တပ်ဘုရားကိုယ်တိုင်ကတရားမြင်ပြီလို့ပြောရတဲ့အကြောင်းကိုဓမ္မစကြာမှာအာနန္ဒမတိပြန်သင်တော့ပါလာတယ်နော်ဘယ်လိုမြင်သွားတယ်လဲမြင်တဲ့အခါမှာတဲ့ယံပိစီသမုဒိယတဏံတဗန္တံဒီရောဓတဏံဒီအတစ္စလေးကမြင်နေစားစားလာနေတယ်နော်ရဖတ်ကြည့်အောင်ဒီမှာရေးထားလိုက်ကြည့်တယ်ဆိုယံပိစီသမုဒိယတဏံတဗန္တံဒီရောဓတဏံဒီဆိုပါဦးမရှိဘူးတခေါက်ဆိုပါဦးယံပိစီဟုတ်ပြီ။ဒါပဲနော်။အဲ့ဒါအဲ့ပြန်ရအောင်နော်။အဲယံဂိဉ္စီဆိုတာယံကအကျဉ်းနှလုံးစဉ်အကျဉ်းလို့ပြန်တယ်နော်။ဂိဉ္စီကတစုံတစ်ခု။မ ဘာဓမ္မနဲ့တွဲတော့သဘောတရားအကင်းတကူကသဘောတရားပေါ့နော်အဲ့သဘောတရားလေသမှုရဓမ္မအကင်းတကူတကူသောအကြောင်းကြောင့်ဖြစ်တဲ့သဘောတရားဘာပေါ့လဲသူသဘောတရားကိုတခါတန်တပါသူသဘောတရားအားလုံးတို့ဒီကံစာတရားကိုညွှန်လိုက်တာနော်တပ်ပါအားလုံးတို့ဒီနိရောဓဓမ္မတိချုပ်ငင်းသဘောရှိပါတယ်ဒါသဘောတရားတခုဒီအကြောင်းကြောင့်ဖြစ်ပေါ်လာအင်းချုပ်ငင်းသွားတယ်ဘယ်နှကြိမ်ပေါ်ပေါ်ဘလောက်ပေါ်ပေါ်ဘယ်လောက်ပေါ်သူသဘောတရားမျိုးတို့ဒီအကြောင်းကြောင့်ပေါ်ပြီးချုပ်တာပဲလို့ဉာဏ်နဲ့မှစဉ်းစားနေသွားတယ်ဒီစဉ်းစားနော်အဲ့တော့ဒီလောက်ကလုံးမှတကယ်ရှိတာအဲ့သဘောပဲရှိတယ်အကြောင်းကြောင့်ဖြစ်ပေါ်တဲ့သဘောတရားအင်းချုပ်တယ်တက်တယ်လို့ပေါ်တော့သူဉာဏ်နဲ့မှယောဂီရဲ့ဉာဏ်နဲ့မှဖြစ်ရမှာလားသဘောတရားတစ်ခုပဲရှိရမယ်တစ်ခုကလည်းပရိပေါ်ပေါ်တစ်မျိုးတည်းဖြစ်ရမယ်ကြရည်လားတတိယဉာဏ်တော့ယမပါဒါမြင်မှဥပဒနာခိုင်မြတ်မှာနော်ဒီလောကလုံးထုံလဲလို့ရှိရင်သူ့ဉာဏ်မများရဘူးသဘောတရားတစ်ခုတည်းရှိရမယ်အဲ့တစ်ခုကလည်းပဲအကြောင်းကြောင့်ပေါ်ထုတ်တာတစ်မျိုးတည်းဖြစ်ရမယ်အပြင်ဘလောက်ပေါ်တစ်မျိုးတည်းဖြစ်နေရမယ်ကြရည်လားဒါဆိုရင်တတိယဉာဏ်ရမယ်အဲ့သဘောတရားဒီလည်းပဲနောက်ဆုံးဆင်းရဲအစ်စ်လို့ဉာဏ်နဲ့မှာတမင်နဲ့မြင်ရမှာနော်တောက်ပြောအောင်နော်ရှားရအောင်ဒီလောကလုံးမှာကကြီးလိုက်တော့ဘုံဘွားရောသူကြီးဂျမန်20ရှိတယ်။လက်ပြဘလောက်တော့6ခါလူဘုံကအပေကဒါမင်းဒီလိုလက်စုမယ်ဆိုရင်တက်စီတင်းမယ်ကများမလို့လား။အများကြီးသူ့လို့ဆုံးပါမလား။မဆုံးနိုင်ဘူးနော်။အဲ့တော့ဘုရားကစုစည်းပုံလေးကိုပြတယ်။တရားစုတဲ့ခါမှာတကယ်အရှိနဲ့အခေါ်ရှိခွဲရမယ်။ဘာလို့ခွဲရမှာလဲ။တကယ်အရှိနဲ့အခေါ်ရှိနော်။ရရညာလင်္ကာလေးစက်ပြထားတယ်အခေါ်အရှိလိုက်စားပြီးရောက်ရည်ပြေလေးပါတကယ်အရှိလိုက်စားပြီးရောက်ရည်ပြေလို့ပါကဲဆိုကြည့်အောင်နော်အခေါ်အရှိလိုက်စားပြီးရောက်ရည်ပြေလေးပါတကယ်အရှိလိုက်စားပြီးရောက်ရည်ပြေလို့ပါတစ်ခါဆိုပါဦးအမင်းဒါပါဠိလိုပြောရင်တော့သမုဒိသစ္စာနဲ့ပရမတ္ထသစ္စာပြောတာနော်သမုဒ္ဒေသဘောနေမှာပဲရှိနေတယ်ဒီလိုမရှိတာတခါတကယ်ရှိရတခါနှစ်ပိုင်းရှိတယ်အဲဒီညမှာတရားရှုတဲ့အခါမှာတကယ်မရှိတာကိုပြုလို့ရပါမလားတကယ်အရှိကိုပဲရှုရမယ်နော်သစ္စာဆိုတာတကယ်အရှိတကယ်အမှန်တရားရှုရမှာမှန်ပါလားဒီတော့သုံးသက်တဘုံကိုခြုံလိုက်တဲ့အခါမှာတဲ့ဥပမာဖြင့်လူကိုပဲဥပမာနမူနာထားအောင်နော်အလုံးလူတွေဆိုတာကိုယ့်ကိုယ်ကိုပြောင်းကြည့်မယ်လူလို့သမုတ်တဲ့စကားတစ်ခုကိုရှင်းအောင်နော်ပြန်မှလူဘဝဆိုသွားမှာနော်လူကိုရှင်းအောင်အဲလူဆိုတဲ့စကားတစ်လုံးကိုသမုတ်လိုက်တာပဲအတမုတ်ခံသဘောကိုရအောင်ရှာမယ်ရှာလို့တွေ့ရင်တရားရှုလို့ရတယ်ဆက်လို့နော်ကဲရှုမယ်နော်ရှာမယ်လူကိုပြပါဆိုရှင်ခေါင်းကြံပြမယ်ရမက်ကြံပြမယ်ကြည့်ကြရအောင်လားသို့တော့အဲ့ခေါင်းညင်ဘက်ကိုတခြားစိုက်ပြီးတော့ညင်နဲ့လိုက်တဲ့အခါမှာကျွန်တော်ကလူပါလို့ဝန်ခံမှမလားဒါမင်းလူတကယ်ရှိသလားတကယ်ရှိမှလူရှိရလားအခေါ်မှာတော့ရှိတယ်ဒီလိုလားအခေါ်မှာတော့ရှိတယ်တကယ်ပရမတ္ထအနေနဲ့တကယ်ရှားရတယ်ကခေါင်းကြီးကြင်ထားတဲ့နေရာကြီးကလူလို့ဝန်ခံရလားမခံဘူးဟောပေါ်ရလားတဏ္ဍာကြီးရောလည်းပြုတ်ရမှမှတွေ့မယ်ပူလာဣကတွေ့မယ်ဒါပဲတွေ့ရတော့လူတို့မပြောဘူးဒါမျိုးလူတကယ်ရှိရလားသူစားတကယ်အရှိမှမတွေ့ဘူးပရမတ္ထအနေနဲ့မရှိဘူးသမုဒ္ဒေနဲ့သမုဒ္ဒိတစ္ဆာသာဖြစ်ရအခေါ်အရှိခွဲရမလားအခေါ်အရှိတဲ့တကယ်ရှိခွဲနော်အခေါ်အရှိတော့မဟုတ်ဘူးနော်ဥပမာဖြစ်ရင်ဘုန်းကြီးတို့နေရဲဆိုတာနော်နေရဲဆိုလည်းပဲသမုဒ္ဒေတာပဲအဲ့ဒါကိုတိုင်ပြတော့ဒီကကြားကြနော်ပုံကိုင်းဒီလိုကံပြီးတော့မင်းကြီးတော့ကျွန်တော်ကနေရပါလို့စကားပြောပါမလားအပြုတ်တည်းကံကြီးတော့ပြောတာပူလာအေးလာဒါပဲပြင်မှာနော်ဒါမင်းဒီရက်ကျေသက်လုံးကိုရှုလို့မရဘူးတကယ်ရှိမှရှာလို့မရဘူးအဲ့ဒီလားနောက်ဘဝကိုရှာအောင်နော်ဘဝဆိုတာဒီဘာကိုခေါ်တယ်လဲဘဝဆိုစကားကိုလိုက်အောင်နော်ဒါကိုလိုက်လို့အပြင်မှန်တွေ့ရင်ဘုရားတရားရှုလို့ရတယ်ဒီလိုတော့ဖယ်လိုက်တော့နော်အဲ့ဒါဘဝဆိုတာကိုလူတွေတတ်မှတ်ကြတာကငါဘဝဒီအင်္ဂါစုံနေနော်အိုအင်းရှိနေ ေဝေဝေရှိတယ်တာသမီရှိမရှိတယ်ငါဘာလို့တာရတယ်လို့သူသမုဒ္ဒရာပြောရဆိုကြတယ်เนาะအဲ့တော့ဒီကိုယ်လုံးမှာရှိတဲ့အမှုရာတွေတောင်းရင်ရှိတဲ့အမှုရာတွေကိုပိုင်ဆိုင်တာအားလုံးကငါဘောပါလို့သူဆိုကြတယ်အဲ့တော့ဘုရားတို့ဘုရားဟောနေကြည့်အောင်เนาะအဲ့ဒီလူတယောက်ဟာငါဘောရှိတယ်ဆိုလူတယောက်ဒီအိပ်ကျော်နေတယ်သင်္ကန်းเนาะအိပ်ကျော်နေသူပြောရဲ့ရှိတယ်ဆိုတဲ့ဘဝနေအဲ့ပုဂ္ဂိုလ်နဲ့အဆက်အသွယ်ရှိပါမလား။ဘာဖြစ်လို့လဲဆိုတော့မသိလို့နော်။အဲ့ပြန်ပြီပါမလား။မသိရင်ခေါင်းနဲ့လက်ရည်ရှိတွေကိုဘဝခေါ်တဲ့ပုဂ္ဂိုလ်ကခေါင်းနဲ့ရှိပေါ်ပါမလား။ကိုယ်ရဲ့အိမ်လေးစီးပွားတွေပေါ်ပါမလား။ဒါမှမဟုတ်နော်။အေးတယ်ပူတယ်ခံစားမှုတွေပေါ်ပါမလား။ဉာဏ်နဲ့ချမ်းသာနေတာပေါ်ပါမလား။သိလားနော်။နှလုံးအေးပြီးချမ်းသာနေတာလည်းမပေါ်ဘူးနော်။ဆင်းရဲလည်းမပေါ်ဘူး။ဒါမှမသိတော့ကြ။အဲ့ပုဂ္ဂိုလ်ကအဘာအဲ့ချိန်မှာဘုရားကစကားလို့အိပ်ပျော်ခြင်းပြီးဘဝကြီးမြုံခြင်းလို့ငါဘုရားကခေါ်ဆိုပါတယ်ဘာပေါ်လဲအိပ်ပျော်တာဘာလဲလို့ဘဝကြီးမြုံခြင်းလို့ဘုရားဆိုရင်အဲ့ဒီအိပ်ပျော်တဲ့အချိန်မှာဘဝကမြုံနေတယ်ဟဲ့လို့နော်ဘာလို့လဲမြင်တာမသိဘူးဟဲ့လို့ကဇန်လည်းသူမသိဘူးနော်ချမ်းသာတဲ့ခံစားမှုဇန်တက်တက်လည်းသူမသိဘူးအဲ့လေကဒေါသလည်းသူမသိဘူးဘဝဉာဏ်ဖြစ်ကြမြောက်ဘူးခံစားမှုဆိုမသိဘူးနော်သောပေါ်လားအဲ့ဒီကဆက်အဲ့လူတရားတည်သွားမယ်နော်တည်သွားတော့သူတို့ပြောတဲ့ကိုလုံးကြီးလည်းရှိတယ်။ကောင်းလဲကံလို့ရတယ်လည်းရှိတယ်ကံလို့ရအခုကံလို့ရတယ်နော်အင်္ဂါကြီးလည်းရှိနေတယ်ပြီးတော့စေလည်းသူ့ကိုစင်ထားအောင်အမျိုးတွေလည်းပြရဝိုင်းနေအောင်ပဲအိမ်လည်းရှိမယ်စီးပွားအကုန်ရှိနေတယ်ခေတ္တမလို့ပါအဲ့ပုဂ္ဂိုလ်လူဘဝမှာရှိတယ်ခေါ်မလားမရှိဘူးခေါ်မလားဒီအလုံးမြင်ရတဲ့အထင်ကြီးရှိနေတယ်လေပုံစံလည်းရှိနေတယ်ပြင်ကဥစ္စာအကုန်ရှိနေတယ်ဒီအလုံးလောလောဆယ်ကကိုလုံးကြီးနေနော်အလုံးမြင်တဲ့ကိုလုံးကြီးရှိနေတယ်နော်ပြင်ဝင်လည်းရှိနေတယ်အလုံးရှိရတာဘယ်လိုဘဝမရှိဘူးပြောတာလဲမသိတော့လို့ဒါဖြင့်ဘဝကဘယ်လိုတတ်နိုင်ကောင်းမလဲဟုတ်တယ်တိတဘောတာတတ်နိုင်ရမှာနော်အတိလို့ရှိရင်ဘဝရှိတယ်အတိမရှိရင်ဘဝမရှိဘူးအတိရတဲ့အစားအစားပေါ့နော်အတင်းမှုတာပြင်းပြင်းနေမယ်ချမ်းသာတာပြင်းပြင်းနေမယ်ဟုတ်ပါရဲ့လားအဲချမ်းချမ်းသာသာလေးငြိမ်းပြီးပြင်းနေတာဇန်နဲ့ရှင်နဲ့ပေါ်ပါပဲဟုတ်ပါရဲ့လားလည်းလည်းနော်ဒေါသချင်းဒေါသနဲ့ရှင်နဲ့ပေါ်ပါဘူးဟုတ်ပါတယ်လေပြင်းနေတာဘဝကြီးပဲဘဝရှိနေတာပဲလေပြေကဘာမှမရှိဘူးဆိုပြီးတော့လက်ထိကျင်းကြီးကရှိသေးတယ်နော်ဇာမကတော့ကတော့ဘာမှမရှိဘူးလို့ငြိမ်းပြီးတော့ဘာမှမရှိတာကြီးပြတာလေဘဝရှိနေတာပဲဘာမှမသိနဲ့ဘဝမရှိဘူးလေဟုတ်ပါလားဘဝရှိရင်ဒါအလမတ်သာပါဘုရားဘဝရှိအစီအစီပဲခေါ်တာဒါလည်းပဲနော်ဒါမှမရှိပါဘူးလို့သိနေတယ်သိနေတာမလို့ဘူးဘဝရှိတယ်အဲ့ဒါကအိပ်ပျော်နေတော့မသိလို့ဘဝမြင်တယ်ပြီးရင်ဘဝမရှိဘူးဆိုဆိုနေနော်ဟုတ်ပါလားဒါနဲ့ဒီအဲ့ဒီစဉ်သင်္ခါနည်းနဲ့ပြတ်ကြည့်အောင်နော်ပုံစံလေးစကြည့်အောင်ဒီဘက်ကလူရှင်တရားပေါ့နော်နှုတ်လက္ခဏာဒါလူတွေကိုနှုတ်ကိုယ်လုံးကြီးကရှိတယ်နော်လူရှင်မှာကြတော့ကကိုယ်လုံးကြီးနဲ့တိတဘောပေါင်းတယ်တိတဘောပေါင်းမယ်နော်လူတင်မှာကြတော့ကကိုယ်လုံးကြီးပဲရှိတယ်ပညာရင်းချကြည့်မယ်ကဲဘာခြားနာမလဲတိတဘောခြားနာမယ်ဒါလေးလက်ထွက်လာမယ်နော်ဒီကတိတဘောသာတယ်အဖြစ်သက်တယ်ဒါဘဝလို့ဘဝဆိုတာတိတဘောလေးပဲယူပါတော့မယ်နော်ဘာတိပြီးဘာရှိတာတော့ဘဝရှိတယ်ပြင်ဝင်လာလေးဒီလည်းပဲဘဝရှိတယ်အာမမရှိဘူးတိလည်းပဲဘဝရှိတယ်နည်းလည်းလားဘုရင့်ငယ်ရေကပွေရလူလေးနိဗ္ဗာန်ဆိုတာတုံညတုံညလူတော့ပြောတာဘာမှမရှိဘူးလို့ကောက်လိုက်တာအမတုံညတော့လောကီဝိသတုလို့ဆိုတော့ပါဠိကိုအ내ပြန်လွှဲပါတာတုံညတော့ဆိုတာတဏမရှိတာကိုဆိုတာတောက်ဘူးကဘာမှမရှိကောက်လိုက်တော့ဘုရားအဟုတ်မှန်လို့ကိုကလေးဆိုတာအငိမ့်ပြီးတော့ဟာလာဟင်းကြီးအဖြူအောင်ကြီးဖော်ထားပြီးဘာမှမပြေဘူးလေငိမ့်ဆန်နေတာအိဒါမလို့သဘောလေးကြားနေဘာမှမပြေဘူးနော်ငြိမ်းဒီခံစားလို့ကောင်းပါဘူး။အေးနာဘာမှမတွေ့ဘူး။ဘာပေါ်မှလည်းမပေါ်ငြိမ်းခံတာ။နတ္တိကိဉ္စီခေါ်တယ်တော့နတ္တိကိဉ္စီဆိုတာလည်းပဲဇန်ဖြစ်နေတာ။ဘာမှမရှိဘူးလို့ပြီးလည်းအတိအကျဘဝရှိနေတာပဲ။ဟုတ်ပါလား။အဲ့လိုကြီးနော်ဇာတိကောင်းပြီ။အဲ့အဲ့ဒီသဘောတရားဒီဒီကဘုရားဆက်ဟောတာနော်ဘဝကိုရှားရမယ်နော်။အလုံးလုံးပေါ်တာမဟုတ်ဘူးတဲ့အကြောင်းကြောင့်ပေါ်တာ။အဲ့ဒီသဘောတရားဒီဘာကြောင့်ပေါ်လဲနေတဲ့အခါတဲ့။ရှားလိုက်တဲ့အခါကျတော့နော်ဒီကောင်လာမရှိခဲ့အောင်အာယုံဓာယတိုက်ချိန်မှာတက္ကဓာယတက္ကအာယုံတိုက်ချိန်မှာ သင်္ခါရကျက်စုပြုနော်သင်္ခါရတဘောသိလို့မှုတဘောပြီးရင်ခံစားမှုဝေဒနာပါနေတယ်သိဆိုရင်ဝေဒနာပါတယ်နော်နောက်ပညာမှတ်သားမှုလည်းပါရတယ်ဝิญဉ်ဆိုတဲ့စိတ်အထူးသိမှုလည်းပါရတယ်အဲ့တဘောကြီးပေါင်းစုပြီးတော့လောင်နေလို့ဖတ်တာဖြစ်လို့ဒါလေသိတာပါအဲ့ဒီဘာတိဘာမရှိဘူးလို့သိလဲပဲဆိုရင်ဘာရှိမလို့လားခဏပြီနော်တရားမှတ်နော်အဲ့မင်းအာရုံဓာတ်တိုက်ချိန်မှာယုတ်လံအကုန်ပေါင်းအောင်လို့ဒီဘက်ကသွားရတာယုတ်အာရုံကလည်းယုတ်တယ်နော်ယုတ်ဒီပေါင်းလို့ဆိုမှနှခံသေးပါပါခါပေါင်းပေါင်းစပ်ပြီးတော့လောင်တော့ကြဖတ်တာဖြစ်တော့ကြတိတဘောဖြစ်တာပြည့်လိုက်လားအဲ့ဒါအဲ့တိတဘောတရားရဲ့အကြောင်းဆရာတဲ့ခါဖရားကအကြောင်းကြောင့်ပေါ်အကျိုးတရားဖြစ်နေတယ်အဲ့တော့ဆိုကြည့်အောင်နော်ယံကိဉ္စီသမုဒယဓမ္မံအရဏံနိရောဓဓမ္မံဒီတဘောတရားလေးကြီးကောင်းရင်မသိသိခဲ့တူလို့ပဲတဲ့။ဒီကနာခဏလေးကလည်းမြင်နေရတဲ့မြင်ရတဲ့အရာမဟုတ်မမြင်ပါဘူး။ရုပ်ခန္ဓာစုကလည်းမမြင်ရဘူး။သိမှုတဲ့တက်တဘောကြီး။အဲ့လိုပေါင်းစုလိုက်တာမှဒီလေးတစ်ချက်ပေါ်ပြီးတက်ပြောက်သွားတာ။အဲ့တော့အကြောင်းကြောင့်ပေါ်တဲ့တဘောတရားအားလုံးကချုပ်ချင်းတဘောရှိတယ်လို့ဉာဏ်နဲ့မှသိရှိနေရမှာ။အဲ့ဒီတဘောတရားလေးကချုပ်နေတာပါတဲ့။အဲ့ကြောင့်မို့ချုပ်ရင်းပါလေလို့ဉာဏ်နဲ့မှသိရှိနေရင်တော့အာသူပုဂ္ဂိုလ်ကြီးတစ္ဆာဉာဏ်ရမယ်။အဲ့ဒါဘာမှမတည်ဘဲငြိမ်းနေတဲ့အတ္တိတွေလည်းချုပ်ငြိမ်းနေလို့ဉာဏ်နဲ့မှရှင်းရှင်းနေရင်တော့ရ။ဟုတ်ပါရဲ့လား။ဘာမှကိုမရှိဘူးလို့သိတဲ့အတ္တိတွေနော်ငြိမ်းနေတဲ့အတ္တိတွေရလည်းပဲချုပ်ငြိမ်းပါတယ်လို့ဒီခန္ဓာတဘောကိုပမာဏနိုင်ဆိုင်ပြီးသိထားရင်အဲ့ဘုကိုလွတ်ပြီ။အဲ့လိုမတည်ဘဲနဲ့ဘာမှမရှိတာငြိမ်းပြီးတဘောကြရင်ဘုရားလောင်းတော်ကြီးကခဏခဏအဲ့ဘာမှမရှိတာကိုရတယ်နော်။ဟုတ်ပါရဲ့လား။ပြန်ကတခုမှစေတသိက်ပုဒ်တော်ရဲ့ဂုံကိုဘုရားဟောရင်းနဲ့ပါလာတယ်။တပည့်ရဲ့အများကြီးတတိယအများကြီးမှာခလေးပုဒ်သာကြီးကတာတတိယကြီးကြီးပဲအင်းဆုံးတတိယပဲတဲ့လောင်းတော်ကြီးကအဲ့မှာတတိယကြီးဖြစ်တဲ့စင်တိုင်းပုဒ်သာခီးသွားတော့ကိုနေတာပေါ့နော်မတည်ရင်မှာတတိယတို့လက်ထိကြီးကြီးတို့ပြောခဲ့တယ်ပေါ့အဲ့နေသွားတယ်ပေါ့နော်နောက်စင်တိုင်းပုဒ်သာကြီးကပြန်လဲလာရောဆရာဘာမှသွားလဲဆိုတော့ဆရာကလည်းဘာမှမရဘူးလို့ပြောသွားတယ်ဘယ်လိုပြောလဲပြောသားမအောင်လက်ထိကြီးကြီးဆိုအိုးမဲ့လိုက်တဲ့ကောင်ကြီးနဲ့မဲ့တဲ့ပုဂ္ဂိုလ်ကြီးပဲဘုရားလက်ထိကိဇံကိုပြောသွားတာလို့နော်။ဘာမှလောကမှာပြက်တာလားမရှိ။ဘာမှမရှိပေါ့အဲမရှိ။အတ္တဝါမရှိဘူး။ဘာမရှိဆိုငြိမ်းပြီးတော့ခံစားရ။နောက်ကြည့်ရတယ်တော့ပေါ့ဘူးနော်။ဒါမှမဟုတ်ခန္ဓာငါးပါးမြင်မသွားဘူးအလောင်းတော်ပေါ့မှာနော်။ဟုတ်ပါလား။ဘာမရှိဆိုပြီးရပြီးပြီခန္ဓာငါးပါးဘာလို့သိမသွားဘူး။ဟဲ့လေနော်။အဲဆက်နေတာ။ဘာမရှိတယ်ကဆက်နေ။ချုပ်ရင်းကမသိဘူး။ဘာမရှိတယ်ချုပ်ရင်းကိုမြင်မသွားဘူးခန္ဓာငါးပါးသိမသွားတော့ဟာ။တန်ဖြစ်သွားဒီမှာကြည့်ရကြတာလေ။ကြိုက်ကြံကြကြတာလေ။ဟဲ့လေကြီးလား။အဲ့ဒါစနေပုတ်ကြီးကထောက်ပြနေနေဘူးတယ်နော်။ဒီမှာရင်ဖောက်လို့မရဘူးတစ်ခံနေကြတာ။ဟုတ်ပါလားနော်။လောင်းတော်ကြီးလည်းအဲ့လိုတစ်ခံနေတာနော်။နောက်ဖျားချက်ကမှဖောက်ဆင်းသွားတာ။ဟဲ့လေကြီးလား။ဓာတိကြီးဘာမှရှိတာတိနေလေပဲအကြောင်းကြောင့်ပေါ်လာ။ဉာဏ်ကြီးကြီးသမုဒယဓမ္မံတပန္တံဒီဝဓမ္မံဒီလိုသွားအတိတိနော်တိတဘောလေးတစ်ခုတိတယ်ဆိုရင်အကြောင်းကြောင့်ဘောရဲ့အကျိုးတရားတိဆိုတာဒီလူကြီးလည်းတိလို့မရဘူးနိုင်ငံလည်းတိလို့မရဘူးကျမ်းမှန်နော်တိဆိုတာကလူကြီးတိလို့မရဘူးနိုင်ငံတိလို့မရဘူးတာကစာတင်ရပြောရင်နော်တိတာနာမတိတာရုပ်ဒီလိုဆိုတာပဲတို့တော့အာယုံတိဆိုရင်ယုံနာပေါင်းလောက်မှတိတာအဲကြောင့်လဲလို့မင်းအတ္တတဗ္ဗနာကြီးကြီးနာကငုတ်နေတယ်ယုတ်ကြီးရှိတယ်မပြပါဘူး။တရားတရားဟုတ်လို့မရဘူး။တခါတခါအာရုပအာရုပအတ္တညတပြီးတော့အာရုပဘုံနော်။ဉာဏ်ရှိတယ်ယုတ်ကံလို့မပြပါဘူး။တရားဟုတ်လို့မရဘူး။ဟုတ်ပါရဲ့လား။အကြမ်းဉာဏ်ကြီး။တပည့်ရှင်ပါတဲ့ပါလာ။ကြည့်လိုက်တယ်နော်။ဒါမြင်ရင်ဤတဘောလေးကိုဉာဏ်တက်တက်သွားပြီးမှန်မှမလား။အာရုပဒါတိတိယုံတော်ပေါင်းလာတာ။ဟုတ်ပါရဲ့လား။ပြန်မှန်နော်။တင်မွေးတဲ့အတီလေးဝင်နေတာလည်းပဲ။အဲ့ဒီလေးကြီးနိုင်ပြီတာမဟုတ်ပါဘူးယုံနာပေါင်းတော့ခန္ဓာငါးပါးဖြစ်နေတာပဲဟောပေါ်ရလားဒါကလက်တယ်နော်ဒီဘောရီကပမာဏဉ္စိမာတာဘုရားတရားရှိကိုတက်လို့ရမှာနော်ဟောဒီတိုင်းဖြစ်ရင်အဲ့ဒီဘောရီကဒီမိမိတို့တန်တယ်မှာဒွါရဘဏ္ဍပါရှိတာလေပြန်ရည်ကြည့်တော့ဘဏ္ဍပါတော့၆ပါးပြန်ဆိုပါဦးမျက်စိအရှင်မြင်သေးစိတ်အနန္တနာအနန္တယာတိစိတ်အနန္တနှာခေါင်းအနံနာလေးလေးခန္ဓာ၅ပါး จาตยาละตาดิเวอนังโกอด้วยติสิริเวอนังเตธรรมายุตันติเวอนังครับเนาะไอ้มาเลยเวအစဉ်လေးကြည့်လိုက်တော့တဲ့ငါးသွားတာနော်မျက်စိနားနှာခေါင်းလျှာကိုယ်နဲ့မနှောနေတာတဲ့ခန္ဓာငါးဖြစ်တဲ့အခါမှာဘုရားရှင်မာရကဒါရကတဲ့ဒီတက်ကိုခေါ်ပါလေနော်မနဲ့နေဆိုင်တဲ့ပြိမာတွေကိုအဖက်ကြတော့ပါစာဟုတ်ကအဖက်တဲ့စာဟုတ်ကိုကျန်းအိခေါ်တာသဘောလားပတ္တမဏ္ဏတော့ကမလို့တော့ကျန်းအိခေါ်တယ်နော်အဖက်ကြလို့လေကျန်းအိခေါ်တာကြာရည်ထဲမှာပါတဲ့ဒီခန္ဓာအစဉ်လေးကိုပေါ်အောင်လို့နော်မိငုံလေးမိထားတယ်တဲ့သူမိကဒီအင်္ဂနဲ့မိတယ်ခင်ဗျအလွတ်မရဘူးမာလူရိုးပြောအောင်နော်မျက်စိနောက်နားနှာခေါင်းလျှာကိုဆိုရဲငါးတွားရမှာတဲ့တိကျောက်ထားတဲ့ရုပ်ကလအခွဲကြီးပေါ့နောက်နှလုံးအိမ်အရရကိုစိတ်တဲ့အခြေခံနော်တိကျောက်ကုန်တယ်တဲ့ခဏလေးလည်းမတူပါဘူးတဲ့ဖွဲ့စည်းဝင်လည်းမတူဘူးဝေးလဲဝေးပါလေသို့တော့အတိဖြစ်တဲ့အခါမှာနားမှသိရင်မနှောမှလည်းဒီတကယ်နဲ့လို့ပြောပါလေကာလမချာသိရင်ဆိုရင်ဘလို့နားလည်းရမလဲတဲ့ကျန်းကံအရာရှင်းပြပေးကြပါလေဝေးလို့နေလို့ဖြစ်တယ်တော့ရှင်းရရနော်တဲ့မျိုးမေးတာအဲ့တော့ရှင်းတော့ဆရာတော့တော်တော်များများကဒါတော့ကြက်ပြီဒါပေမဲ့အလုံးနဲ့မတွဲတော့ပါမရှင်းနိုင်ဘူးနောက်ဒီကမုံရည်မင်းကမုံရည်စီတော်ဆရာတော်ဘုရားကြီးဆိုတာယဟန်တာတမုတ်ကြောင့်နော်အဲ့ဆရာတော်ကြီးအဲ့ဒါဖြေပေးခဲ့တယ်ဘယ်လိုပြောလဲဆိုတော့ဘုရားပြတဲ့ဥပမာပေါ့နော်ပြီးတစ်ခုရှိပါတယ်ပြီးတဲ့စီတယ်မင်္ဂလာခန္ဓာစီတယ်နော်အဲ့မှာတေယျမျက်နှာပြင်တစ်ဖက်ရှိနေတာဘုရားပြတဲ့ဥပမာနော်တစ်ဖက်သောမျက်နှာပြင်ကိုအချိုတကာတုပ်လိုက်တာတာတုပ်မယ်တုပ်ပြီးတဲ့အခါတအောင်ကြရင်ကောင်းတကောင်းလာနာလိမ့်မယ်နားတဲ့အချိန်မှာလွတ်တဲ့ကကြီးလိုက်တာအတန်မြေတာနဲ့ရေကောင်းပြန်လာတကယ်နဲ့အဲထက်မှာဆက်တယ်မှုရှိနေလို့နော်တိမ်မွေးတဲ့ယူပြီးဆက်တယ်မှုရှိတော့ကြာအတန်လဲမြေရေကောင်းလဲထတကယ်နဲ့ပါပဲအဲ့တမာကျဲသူပါပဲတဲ့လိုက်လားအဲ့တော့နားမှာအာဟုဓာတ်တဲ့လို့တစ်ချက်ခန္ဓာသူ့လို့အတိတဘောဖြစ်လာရင်တဲ့ကလမ်းမချမနှောမှာပါတကားပွင့်လာတယ်တိမ်မွေးတဲ့အမူအရာကြီးပါနေပေါ်လိုက်တာတဲ့လိုက်နော်အကြံတိုင်းပါပဲအသက်ရှိလိုက်လေကိုမှဖြစ်ဆိုရင်သိဝိရအမူအရာကြီးပေါ်လိုက်ရပြီနော်ဓာတိယမတရားဖြစ်နေပါလေလို့နောက်ပါအဲ့တော့မနှောမှာအာရုံဖြစ်နေယူရတာမှာတခါလေးကြိုက်ရင်မလဲပါပုံသဏ္ဍာန်အမူအရာတော့မပေါ်ဘူးနားလည်ပြီလားမနှောကဖြတ်ပြီးတော့သိဝိရခံစားမှုလေးကပြန်စွဲယူလာဘယ်လိုမပေါ်ဘူးနော်ခံစားမှုလေးသဘောလေးကိုပဲပြန်ယူတာဓမ္မယုံထဲမှာယုံနံပြညာနိဗ္ဗာန်ဖြစ်တာသိက္ခာကျန်ပြီးရေနိဗ္ဗာန်လည်းပဲဓမ္မဝင်လေးမှာပါပါတယ်တိတ်တက်ကအောင်လည်းမထက်တာဒါနဲ့လက်လက်ဆုံးပဲနော်ကြောက်ဒီနေရာမှာဒီဌာနထောင်မှာရမယ်နော်ပြီးတော့ဘယ်ဓာရပုံပေါ်ငါးဓာရပုံမှာတိုက်တယ်ကာလမချာမနှောမှာလာပြီးတော့ပွင့်ပါတယ်လို့မှတ်တာပါတယ်ဒီလားဟောပြီအဲ့တော့ဒီနေရာမှာဖို့လို့တိတဘောတရားဒီပြန်မှတ်ပါငါးဓာရမှာတိုက်တိုင်းမှာမနှောစီအောင်ပေါ်ရေတိထားရတယ်ဟဲ့ဒီလားကြားမနော်ကမနောကလည်းတက်တက်ပြီးကြအားဖြင့်တဏအစွမ်းနဲ့ဒိဋ္ဌိမနအစွမ်းနဲ့နော်တက်တာပုံဖွဲ့ပြီးကြံနေပါသေးတယ်ကြံမလားလက်နေကြပြီနော်အမင်းအာယုန်တိဒီတိသူကဘာလို့တိတာလဲအာယုန်တိတခြားတိတာမဟုတ်ဘူးနော်ဘာလို့တိတာလဲအာယုန်တိတက်နေပြီလားအာယုန်ကအေးတဲ့အာယုန်တိရင်ဒီမှာပူလာတိရင်ဒီမှာချမ်းသာစေရတိရင်တိအဲဘာမှမရှိဘူးလို့လည်းပဲအိမ်ဝိရအာယုန်တိရင်တိနေတော်ပါလားဒါမှမဟုတ်ဒီလည်းအာယုံမင်းနော်တရားခန္ဓာရဲ့ချုပ်ရင်းမှုတည်လာတယ်ပဲအာယုံမင်းနော်တော်ပါလားသို့တော့နိဗ္ဗာန်ကြတော့ပါခန္ဓာဆိုတဲ့အရေးတို့ကလွတ်တယ်တခန္ဓာချုပ်တာလေးကိုမြင်နေတော့ကြောင့်ခန္ဓာကြည့်တာမဟုတ်တော့ကြောင့်လွတ်တယ်ခန္ဓာလို့မြင်ရတော့တယ်ဒီလိုကနိဗ္ဗာန်အာရုံရတဲ့အချိန်မှာခန္ဓာချုပ်တာကိုမြင်နေတော့ကြောင့်ချုပ်ရင်းမှုမြင်နေတော့ကြောင့်ခန္ဓာကအရေးတို့ကလွတ်သွားပြီညလေးမင်းပြောအောင်ဒီတော့အဲ့ဒါမြင်ဘုရားခုနကစကားကိုပြန်ကြည့်အောင်တလောကလုံးမှာတကယ်ရှိတာတဲ့အာယုန်ပြီးသဘောလေးပဲလို့ပြောအောင်နော်ပြန်ယူအောင်နော်ပုံလေးပြန်ချလိုက်အောင်နော်အခုတင်နေတဲ့အတိုင်းဆိုရင်ဘုရားပုံစံအားဖြင့်ဇမားလိုပဲအမိပေးပြီးနော်နတ်လိုပဲအမိပေးပြီးနောက်လူလိုပဲပြောခေါ်ခေါ်အပြည့်လုံးလာပဲခေါ်ခေါ်နော်သူတို့မှာကဒွါရဘယ်နှပါးရှိမှလဲအများဆုံးက 6ပါးအဖေကညနေသိပြီတော့တပည့်6ပါးလေဘုရားတက်တာမရှိဘူးလို့ဖေကညွန်လိုက်ဘူးအလုံးသိလိုက်တာနော်တက်တာအလုံးသိလိုက်တာတပည့်6ပါးလေပူတာရှိပါမလားမရှိဘူးလို့ဖေကညွန်လိုက်ပြီနော်နောက်ဗြဟ္မာလို့အမည်ပေးတာပုံစံအောင်ကြည့်ပေးတာနော်သို့တော်လည်းပဲတကယ်ဗြဟ္မာရဲ့ဘဝကိုကြည့်တဲ့အခါမှာအောင်တော်တက်ချိန်မှာတိတာလေးတာလေဘဝခေါ်တာမသိရင်ဘဝရှိပါမလားแกดูอะไรเว้ยดูแล้วตื้อกันจอมหมดปุญญาမျိုးสงปล่อยให้น่ะเปียเนาะสัจจะมีขึ้นขึ้นขึ้นไปซิแล้วมีแกชินมีขึ้นขึ้นไปซิชินดาตะลองดาขึ้นขึ้นไปซิเนาะตุ๊มาตัวยะปะนะบาสิอ่ะนะ6บาสิก็อารมณ์ตัดขึ้นมาตีดาพอไม่รู้ล่ะทําให้ไอ้อดีตนี้สิบวชอดีตไม่สิยังบวชไม่สิก็เลยนี่เนาะทําให้อนัตตาละจิตได้ตัวဘဝ6ပါးမှာအရုံတိုက်ချိန်မှာတိတဲ့သဘောတရားဒါလေဘဝလို့ခေါ်ရတာ။ရပြီလား။ဒီနေ့မှရှင်းရင်တိုင်းနိုင်ရလား။အနည်းငယ်ပြန်ပြောမယ်နော်။ဟောခွေးဆိုလဲခွေးပြီးပုံစံအားကကိုပြည့်တဲ့ကံကြောင့်တဏှာစမ်းကြောင့်မျိုးရည်ရှည်သွားမယ်၊နိဗ္ဗာန်ထောင်တယ်လို့သူပြောသွားမယ်နော်။တတဲ့ဖြစ်သွားမယ်။ဒါကြမ်းတမ်းလို့ဒီတဏှာစမ်းကြောင့်နော်ဒီအစဉ်ပြင်းပြင်းလို့ရုပ်တည်ကြမ်းတမ်းပြီးတော့တန်နေပြီပါနော်။သို့တော့ဘဝဘယ်နှပါးရှိမှာလဲ။ဒီလေတရားကဘာမှအအောင်တိုက်ရင်မသိဘူးလား။အသိရင်ဒီလေဘဝရှိတယ်။မသိရင်ဘဝမရှိဘူး။ဘောပါလေပုံတရားကတော့ဘိက္ခာတဏှာလက်ချက်ပဲ။အဲ့ဒါကြီးနော်။တခါတဏှာအစီပြင်းပြင်းနဲ့ဆက်လိုက်မယ်ဆိုရင်တော့ကံတန်းပြီးတော့အောက်ဆင်းတာပုံကြီးကျမ်းပါလေနော်။တခါလုံးအေးပြီးဘာမှမသိတာဘာမှမရှိတာပြီးပြီးငြိမ်းပြီးအေးချမ်းရင်နူးညံ့သွားတာ။အယောင်တောက်လာတာ။အဲ့အချိန်နဲ့ဆက်တဲ့အရှင်ရှိတယ်နော်ဘာမှမသိတာလို့ဆက်ကြည့်နေရင်လည်းသုတ်တာမတွေ့တူခါရပါလို့ဘဝရှိတယ်လို့ဆက်နေတာအဲ့ဒါတဏှာရှိတယ်ခေါ်တယ်တဲ့လေနော်ဘာမှမရှိလို့ပြင်းပြီးတော့တိနေတာအတိအကျဆက်နေတာသူ့တို့မိရမှာမမှန်သေးဘူးအမှန်မြောက်သေးဘူးနော်ချက်ရင်းတာတွေ့မှာအမှန်ကိုဟောပါလားနော်ခဏခါဘဝမသိတဲ့ခါမှာဘာမှမရှိတာလို့ငြိမ်းပြီးတော့ခံစားပြီးတိတာချမ်းသာနေတာလည်းဆက်နေတယ်အဲ့ဆက်တဲ့အရှင်ကြီးကအမှန်နူးညံ့အဲ့ရုပ်ကြီးလည်းနူးညံ့ပြီးတော့ကျမသားဖြစ်တယ်ဟုတ်ပါတယ်နော်ကျမလန်းတော့ဒါလည်းပဲသူကတော့မလွတ်သေးဘူးအဲကျမပေါ်ရင်းနေသူကအတိဆက်ပေါ်နေပါ့မယ်ဆက်လိုက်ရလားဒီကမှတော့အရေးကြီးတယ်နော်ဒါနော်အခါသူကတန်းတာအောင်ပြုပြီးတော့ကြည်လင်းပြီးပီတိရေချင်းပြီးစိတ်ကြီးအေးချမ်းလာပြီးနည်းရမအောင်တောက်တာပဲခင်ဗျားအာရုံသူတိုင်းပြေးပြီးတော့ပီတိချင်းနေအောင်တောက်ပြီးတော့ဒီဆက်တဲ့အချိန်နဲ့တွိုင်းလေလက်ဖြစ်မှာတတိယမှာနော်လက်ပုံစံပြောင်းတော့လဲဒွါးချက်ပါမှာလက်တိုက်တော့အတိပေါ်မနေဘူးလားခန္ဓာပေါ်နေမှာပဲခန္ဓာချုပ်တယ်မှသူမကြည့်ပဲဆက်နေတဲ့ပုံကိုဟောပါလားနားလည်တော့နော်အဲဇံပြန်ပြောမယ်ဇံဆိုလည်းပဲဘာမှပုံတော့ပေါ်ဘူးနော်ဇံနာမကြီးတွေကြောငြိမ်းပြီးတော့အတွေ့ရရချမ်းသာနေတာချမ်းသာလေးဆက်ဟောပါလားချုပ်ရင်းပုံရှင်းရှင်းမတွေ့ဘူးဒါလည်းပဲအရှင်ရှိတယ်ကနာအရှင်ရှိဆုံးဆက်တော့မယ်ပြင်းဝဲတဲ့အချိန်လေးရှိတယ်နော်အဲ့အချိန်ကရုပ်ပြင်းနူးညံ့ပြီးတော့အဲ့ဒီဇောနဲ့ပြင်းနေပြင်းဝဲတဲ့ဖွဲ့စည်းကိုနူးညံ့တဲ့ကျန်မာကြီးဖြစ်သွားတာနားလည်မလားသူလည်းပဲသူကတော့မလုပ်ဘူးနော်ဟုတ်ကဲ့ဒီတဏှာအဆက်ကလေးကိုသူကမဖြတ်နိုင်ဘူးသူသဘောတရားကဖြစ်ရမှာကယံကင်းစည်းပါလေသမှုရဓမ္မအဲ့ဗန္ဓာဒီဝဓမ္မတို့ဒါတိတိအကြောင်းအရာပေါ်ချုပ်တယ်လို့ညာနေမှာရှင်းရှင်းပြီးပြီးတဲ့ကိစ္စအရှင်လေးပုဒ်ရာကြီးကအဲ့ဒီမှာတရားတော်ပုံမှာနော်ဒေရမဟိရိပပါဒီတစ်ခါတပိုက်ကလေးနဲ့သွားတာဖြစ်သွားတာနော်ဒီဇန်နမဘာနဲ့အကျဉ်းများကပြက်စားတယ်ရှင်လေးပုဒ်ရာကြီးနော်အတေးကြောက်လို့အင်းနေရောက်တဲ့ဖွဲ့ကြည့်နေတဲ့သင်္ကေတရဲ့ဒီပုဂ္ဂိုလ်ငါတော့ပါဝင်စိတ်တရားမခံသေးမှာဒါအတေးလို့တဲ့တရားကိုရှာမယ်လို့ရှာတယ်နော်ရှင်အတေးကြီးမထေရဟန်းတိုင်မျိုးနော်အဲ့ဒီကြည့်ပြီးတော့သဘောပေါက်တော့ပါအဲ့ပါလားနောက်ကောင်။နောက်နားဝင်ကြည့်ကြတာအဖေတာလာမှာရှင်တရားဆရာဘယ်သူပါလဲဘယ်လိုဟောပါလဲပြီးတော့မှာနော်။ဒီဓမ္မဟိပပါကာထာဒါမဆုံးနေဘူး။အကျဉ်းသဘောတရားတွေကအကြောင်းကြောင့်ကလေးပြောသဘောပေါက်သွား။ဒါတိတိအကြောင်းကြောင့်ပေါ်ချုပ်တာလို့ဆိုဉာဏ်ရှိရှိနေသွားတာ။ဟောပါလား။ရှင်းရှင်းမြင်သွားတော့မှာသူတိနေတာငြိမ်းပြီးချမ်းသာရနေတယ်ပို့။အဲ့သဘောတရားလေးကချုပ်တယ်ဆိုတာမတွေ့ခဲ့ဘူး။ဟောပါလား။ခန္ဓာငါးပါးမှမတိတာဘူး။အဲ့မှာလေဆရာမှန်ပြီဆိုမှအဲ့တော့ဒီနော်သဘောပါလားဒီတော့ဇန်သဘောတရားလည်းပဲမှတ်ထားပါမသိရင်ကအမှန်တရားချက်တယ်နော် ရင်းဒီချမ်းသာတွေဆဲပြီးခံစားနေတနာရှိနေပြီတိမ်မွေ့နေပြီသူကလည်းတိမ်မွေ့နေရပြီတော့ဗမာတက်ဖြစ်နေတာသိလို့ဒီကတိမ်ဗမာဖြစ်မှာကျင်းပြီတနာရှိရင်ဘဝရှိတယ်နော်တနာပုံစံဖွဲ့တာတနာရောက်ကြားလက်တနာခေါ်တာခန္ဓာအယုံဖွဲ့တာသူရောဖွဲ့ပြီဆက်တာကျင်းရင်လူကကျန်းပြီးတော့ခွေးနေသွားတဲ့ဖြစ်ပါအောက်ဆုံးကဒါတွေ့ရကြံမိနေရှိအတွေ့အကြုံတင်းအောက်ဆင်းသွားကြအောင်အဲလူညာသားရင်လည်းကောင်းနေကြည့်လူညာကောင်တောက်ပေါ်ပြန်သွားကြအောင်ကပ်ပေါ်ရလားပြီးတော့ဘလို့ပုံစံပြောင်းပြောင်းရှိတာအာရုံတွားရမှာခန္ဓာပေါ်လာတကယ့်အပေါ်ကနည်းနည်းတော့ဖတ်ရမလားပုံစံအနေနဲ့ဘဝအချင်းနဲ့ဖတ်ရမလားဖတ်ရပြီနော်ကိုယ်ကိုသွားပြီးဘဝမြင်နေအဲပုံစံကတဏှာလက်ချက်ဘဝကတော့အာရုံတွားမှာပေါ်တည်သဘောဘဝဒီပုံစံမယူနဲ့နော်တဏှာလက်ချက်ကြောင့်နှာခေါင်းရှည်တာတွေတူတာတွေဒီလိုပြူတာတွေပြဲတာကုန်ခံမနော်ပုံပုံစံကဘလို့လာလာတဏှာလက်ချက်နဲ့ဖြစ်တာတွေခိုင်းထားလိုက်တကယ်ဘဝကတော့အာရုံသွားမှာပေါ်လေပြီးသဘောတာဘဝအစင်းနဲ့လိုက်ပြီလားတကယ်အရှိရှားလိုက်ပြီနော်ဒီအဲ့ဒီကငါးပါးတည်းရှိနော်ကောင်းပြီဒီမှာဖျားလူစင်တာတစ်ခုရဲ့လူစင်တာနော်ရန်ကင်ရှိဆိုတဲ့သဘောတရားအရသဘောတရားတစ်ခုရဲ့လူစင်တာနောက်ပေါ်လာဒီမှာ6ခုဖြစ်နေသေးတယ်ဘာသာပမာပေါ်လာပါလေ6ခုဖြစ်တယ်နော်များပြီတခုတည်းယူပါမယ်သိလိမ့်မလားတခုယူတော့ဘာသာပမာနိယာမအရာကြည့်တော့စိတ်ရဲ့ဖြစ်ပုံကြည့်တော့စိတ်တစ်ချက်ပေါ်လိုက်ရင်စိတ်တစ်ပိတ်ပေါ်လာလေအဲဒါနဲ့အဲ92ပါးကိုသူကပုံလိုက်တော့ဝေဒနာမှာဒီပင်ရမှာဒီသင်္ခါရ90ပြမစိတ်ကဝင်နေနော်ငကံလေးလာရမသွားဘူးလားအဲ့ဒီလေးကသူ့ကြီးပေါ်ပါမလားလူမာတရားအိရာထားတယ်လို့ကျိုးလိုက်တယ်လို့နော်ရုပ်ကိုဆွဲပြီးသားဆိုတာပြုံးဝေဒနာခေညာသင်္ခါရဝင်ဒါလားဖြစ်မတော်ဘူးလားသိတိကျက်ပေါ်ရင်ခန္ဓာ၅ပါးတစ်ခါဖြစ်တယ်ကဲလိမ့်မလားတော့ပေါ့မလားသိကြလေတစ်ချက်ပေါ်ပြီးရင်မြဲမလားပြောင်းမလားအမြင်ကဲတလောကလူမှာစိတ်ကကာလတစ်ခုကမှနှစ်စိတ်ပေါ်ပါမလားအမြင်တလောကလူမှာအသေးဆုံးအချိန်နဲ့ကြည့်နော်အသေးဆုံးအချိန်မှာခန္ဓာ၅ပါးကြီးတစ်ခုပေါ်မလားတစ်ခုပေါ်မလားဟုတ်တယ်တစ်စိတ်ပေါ်တာတစ်ခန္ဓာဖြစ်မှာပဲပေါ့ဒါပြီးတစ်ကြိမ်နဲ့မှာနှစ်ခန္ဓာဖြစ်နေပါမလားတစ်ခန္ဓာပဲဖြစ်တယ်လေလားဒီအတင်းဆုံးအချိန်လေးကြီးခန္ဓာ၅ပါးကတစ်ခုရှိမလားတစ်ခုရှိမလားတစ်ခုလေးရှိပါအချိန်နဲ့ပိုင်းတော့အတင်းဆုံးအချိန်လေးကြီးခန္ဓာ၅ပါးတစ်ခုလေးဖြစ်ပြီးတာပျောက်ပြန်သွားတာဒါကထပ်အစ်ပေါ်လားပျောက်ပြန်တော့ဒါပဲရှိတာဒီဘောတရားဒီအသေးဆုံးဒီကြည်တစ်ချက်သေးပြီးတော့ဒီပျောက်ပြန်သွားတယ်။အခုမပေါ်ပါဘူးနော်။တော့ပေါ်ရလား။ဒီကမှန်နော်။ဒါမြင်ခန္ဓာ၅ပါးသဘောတရားဒီဒီလောကလုံးမှာရှိလိုက်တော့ဒါတကယ်အစီအပုံရိပ်ကြီးထဲလိုက်နော်။ပုံသဏ္ဍာန်ကြီးတွေထဲလိုက်နော်။ဒီတစ်ချက်လေးကြီးတော့အဲ့ဒီသဘောတရားရုပ်နာပေါင်းတော့ဒီသဘောတရားကြီးအသေးဆုံးအချိန်မှာတစ်ခုတည်းရှိတော့ကြောင့်လောကလုံးမှာခန္ဓာ၅ပါးတစ်ခုပဲရှိတယ်လို့မှန်။ကျန်လိမ့်ပြီလား။အဲ့ခန္ဓာငါးပါးတစ်ခုကလည်းပဲပေါ်ပြီးမြဲပြမလားပျောက်ပြမလားပျောက်ပြပါလေသိလိမ့်မယ်နော်အဲ့ပျောက်ပြတာကိုနောက်ထပ်ကအဲ့ဒါကိုပျောက်ပါလေလို့အမှန်သိရင်အတုဝိဇ္ဇာဉာဏ်ဖြစ်သွားပြီနောက်ထပ်မှာပညာဖျားပြီးတဲ့ပညာအလင်းတိုင်းရသွားပြီသင်္ခါရ90လို့ပညာခေတ္တကအားကောင်းတယ်နော်ရှိရပေါ်တဲ့သဘောတရားပျောက်ပါလေလို့အမှန်ဆုံးဖြတ်မှရင်တစ်ချက်တော့တဏှာမလားကလေးကလည်းပေါ်ပြီးပျောက်ပြတာကိုနောက်ဆိတ်ကလည်းမကြည့်ဉာဏ်လင်းနဲ့ပညာအလင်းနဲ့တဲ့ကြည့်လိုက်တဲ့အခါမှာပေါ်ပြီးရင်ဗါတဲ့သူပျောက်ပြပါပဲအဲ့တော့အထည်လည်းမဟုတ်ဘူးနော်သဘောတက်တဲ့ကြည့်ပေါ်ပြီးရင်ဗါလည်းပျောက်ပြရင်အဲ့ပေါ်သေးကာလမှာလည်းပဲအနာဂတ်မရှိအတိတ်မရှိခန္ဓာသဘောတရားမှာဒီသဘောတရားဟာတဲ့ဘုရားဟောတာဒီတရားမှန်လို့မှတ်ပါဒီနေရာလေးကအရေးကြီးဆုံးနေရာနော်ဒီသဘောတရားမှာဒီဘတ်ဒီကရထတုတ်တန်ဆိုတာဥပိ္ပန္နကမှာပါတယ်နော်ဒီလည်းအဲ့ဒါအကန်တန်ဖတ်ပြီးလူကိုရောက်ကြထားရတယ်နော်ဖတ်တာမျိုးလူကိုရတာဒီလက်တရားတဲ့ကြိုက်လို့အဲ့ဒီရောက်ခရလေးကဟောတာထူကြတာနော်မိဘကတည့်ရိုက်တဲ့တရားဖြစ်နေတာအဲ့ဒါဘယ်လိုဟောလဲဆိုတော့အတိတ်ခန္ဓာကိုအစင်မလိုက်ရအနာဂတ်ခန္ဓာကိုမတောင်းတရအတိတ်ခန္ဓာကြီးချုပ်ပျောက်ပြီးပြီနာခဏပေါ်မလာသည်ပြန်မှန်နော်ထိုးထိုးပေါ်ရဲ့နိုင်ဥပဒနာပညာတို့ဇာတိညာပြောတော့နော်သူလည်းရှိမှရမယ် အဲ့တော့ဒီညာလေးကမှတ်ထားနော်ပြလတရားမေးဘူးလေခန္ဓာကပေါ်ပြီးထုတ်သွားတာနောက်စိတ်ကကြည့်ရဆိုတော့ဗျာတဲ့အတိတ်ကိုကြည့်တာနဲ့ဖြစ်မလားလို့သူမေးတယ်ပြိပိဒါကြည့်တယ်အတိတ်နဲ့ဖြစ်မလားမေးတယ်နော်အဲ့ဒါချက်ချင်းကာဒီလိုမဆိုနဲ့ဒီလိုမဆိုနဲ့ဝိသိမချားလို့အတိတ်မယူနဲ့ဒါမှဝိသိမချားလို့အတိတ်မယူနဲ့တဲ့ပေါ်တာကိုနောက်စိတ်ကတန်းပြီးတော့ဖြေထုတ်တာကဝိသိမချားလို့အတိတ်မယူပါနဲ့တဲ့အဲ့ဒါပဲချုပ်ရင်းကိုမြင်နာခေါ်ပါလေဟုတ်ပါလားနောက်ကိုပြန်လာမဟုတ်ဘူးနော်ဟုတ်ပါလားတနေ့ကြရလားဝိသိမချလို့ပြည့်နေပြီပါလေချက်ချင်းတားတယ်လေနော်အမေဖြစ်ပြီးထုတ်သွားတာကိုပြင်လိုက်တာကာလမချဖြစ်တော့ကြနော်ဝိသိမချတော့ကြသူ့သဘောတရားကိုနောက်ထပ်ကြတန်းပြီးကြည့်တော့ကြအတိတ်ကိုကြည့်တာမဟုတ်ပါတယ်လေနော်ဘာရဲ့ပုံစံတန်းဖြစ်ထုတ်ကြဖြစ်တော့ကြအတိတ်ကမယူပါနဲ့တယ်လေနော်လွတ်မှတ်နော်အဲ့တော့ပေါ်တဲ့သဘောတရားချုပ်ရင်းကိုနောက်ညာကြည့်လိုက်တာပါပဲလို့ဆိုတာဟုတ်ပါလားပြန်မယ်နော်ဒီကောင်းပြီတပည့်အတိတ်ခန္ဓာအဖြစ်မလိုက်နေဆိုတာအတိတ်ခန္ဓာရှိကိုမရှိဘူးဒါဘုန်းကြီးမင်းကအလုံးစင်းသားကြီးအတိတ်ခန္ဓာကပြစ္ဆုတ်ပန်ဆိုတဲ့ကားကြီးနေရာကိုပြောတာလားအခြေကိုပြောပြတာလားအတိတ်ခန္ဓာကပြစ္ဆုတ်ပန်ဒီနေရာကိုညွှန်တဲ့ကားလားအခြေညွှန်တဲ့ကားလားတပည့်အခြေဆိုတာဒီကဲအခေါ်အရှိလားတကယ်ရှိလားဟုတ်ရဲ့လားဒီနေ့ဒီနေ့လိုက်ခေါ်လို့ခေါ်တာလားအခြေခံလားဆိုတာတကယ်ရှိရလားသူကအထက်ဆုံးနော်အဲ့ဒါကတကယ်ရှိမဟုတ်ဘူးလေအခေါ်ရှိတဲ့တကယ်ရှိတဲ့ခြေကမှားတယ်သူကသူကသမုဒိသစ္စာမှာအမြင့်ဆုံးဖြစ်တော့ကြအလုတ်ထဲမှာကပ်ပါနေတယ်ပြီးရင်သူ့ဖြုတ်ခဲ့ရခရီးပြီးတော့ဉာဏ်ဖြတ်တယ်ပေါ့နော်ဒီဉာဏ်ကသူကစိတ်ဝိတ္တိကြီးပါတယ်နော်အဲ့တော့အခြေခံလားဆိုတဲ့ပညာကြီးဥပဒနာထဲမှာကပ်ပြီးတော့နိဗ္ဗာန်ရောက်ပြီကပ်ပါလာတာယောက်ျားနည်းကပ်ပါနိဗ္ဗာန်မြင်လဲနေတော့သူဖြုတ်ပစ်ခဲ့ရခင်္ကာရတကယ်တော့မရှိဘူးသုံးတော့သုံးသွားရမယ်တကယ်မရှိဘူးဟဲ့လေဒီလားအဲ့တော့ဘုရားကဘလောက်ဒီသုံးလို့ဆိုရင်အတိတ်ခန္ဓာအတ္တမယ်ဆိုတာခင်္ကာရကိုသုံးသွားတာနာခန္ဓာမတောင်းတပါနဲ့အတိတ်ခန္ဓာချုပ်ပြီးပြီနာခန္ဓာကပေါ်မလာသေးဘူးသူတို့ပေါ်စေနောက်ဥပဒနာပညာရှိရမှာပေါ်စေရလေပဲဥပဒနာပညာဆိုတာဗာဠိကပြန်ကြည့်တော့ပညာတိထပ်ပတ်ဝါဝိတိတိနာပတ္တိပတ္တနာဆိုအထေပညာဝိတိပညာမရှိဘဲနဲ့သူသဘောတရားကချုပ်ပြတာကိုကြည့်တာသိလိမ့်မလားဒါဆိုတော့ကာကလွတ်နေတယ်အတိတ်လည်းမဟုတ်နာကလည်းမဟုတ်ပြစ္ဆုတ်ကလည်းမတင်ဘူးချုပ်ရင်းမှုသွားပြီဆိုတော့ကာလလွတ်ရမယ်ကာလသုံးပါးမှလွတ်ရမယ်သိလိမ့်မလားခန္ဓာရဲ့ချုပ်ရင်းမှုကြည့်လို့ရှိရင်တဏှာလာပါမလားမဆက်တော့ဘူးလေမဆက်ရင်တဏှာလာပါမလားတဏှာမလာတဲ့သဘောတရားမြင်တဲ့အချိန်မှာကာလသုံးပါးလွတ်မှမြင်တယ်ဘာပေါ်ရလဲဘယ်လိုအုံနောက်စမ်းမလဲနော်စဉ်းစားနားထောင်နော်ကဲဒါနဲ့ဘုရားမေးမယ်ကဲအတိတ်ခန္ဓာကိုလိုက်လို့ရမရပြန်ပြောအောင်နော်အဲ့တော့ခန္ဓာကိုတိနေရပြီနော်ခန္ဓာငါးပါးဆိုတာကနာမကြားလိုက်လို့ပဲတာတိစိတ်ခန္ဓာငါးပါးဘယ်တော့မှပေါ်လဲပဲ